You're with SBS Radio. Find more great stories in your language at sbs.com.au.
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။တော်ရရှိမြတ်မြနိုင်ငံခြားမှာမွေးဖွားပြီးအားနည်းချက်ရှိတဲ့မတန်ဆွမ်းဩစတြေးလျတွေအထောက်အကူပေးနေတဲ့ဝန်ဆောင်မှုတွေကိုမရရှိဆုံးရှုံးနေတာအတွက်ပူပန်မှုတွေဖြစ်ပေါ်နေပါတယ်။အမျိုးသားစီမံကိန်းကနေတည်ထောင်ပေးထားတဲ့ဝန်ဆောင်မှုတွေကိုမတန်ဆွမ်းအစုအဖွဲ့တွေအနေနဲ့ပုံမလို့အသုံးပြုဖို့နဲ့ပါဝင်နိုင်အောင်လုပ်ပေးဖို့လိုအပ်တယ်လို့ The Organisation People with Disability Australia ကပြောဆိုပါတယ်။အင်္ဂလိပ်စကားမပြောနိုင်သလိုမတန်ဆွမ်းဖြစ်နေသူများအနေနဲ့ဒီအရေးကြီးတဲ့ထောက်ပံ့မှုပေးတဲ့ဝန်ဆောင်မှုအချက်လက်တွေကိုဘာသာစကားပေါင်းစုံနဲ့လုပ်ပေးထားတဲ့ဆုံချက်ကနေရရှိနိုင်ဖို့အတွက်မျှော်လင့်နေပါတယ်။နိုင်ငံခြားမှာမွေးဖွားတဲ့မတန်ဆွမ်းသူများနဲ့နိုင်ငံတွင်းမှာမွေးဖွားသူများရဲ့မတန်ဆွမ်းမှုနှုန်းကတူညီနေတယ်လို့အချက်လက်တွေကပြသနေပါတယ်။ဒါတောင်မှအမျိုးသားမတန်ဆွမ်းသူများအာမခံအစီအစဉ် National Disability Insurance Scheme ရရှိခွင့်ရှိသူများမရရှိဖြစ်နေတယ်လို့ဆိုပါတယ်။ Settlement Service International ကKaren Bevan Piora Garo.
There is a really clear gap in uptake of the NDIS by people from culturally diverse backgrounds. What we know is that people from culturally diverse backgrounds have experienced disability at about the same rate as everyone else. So that means they should make up about 20% of the NDIS's plan.
ဒီမှာကွဲပြားတဲ့ကြောထောင်နောက်ခံကလာတဲ့လူတွေက NDIS အမခံကိုရယူမှုနှုန်းကကွာဟနေတယ်ဆိုတာကရှင်းလင်းနေပါတယ်။ကျမတို့သိရတာကယဉ်ကျေးမှုကွဲပြားတဲ့ကြောထောက်နောက်ခံကလူတွေကတခြားလူများတွေလိုနဲ့နှုံးကတော့အတူတူပါပဲ။ဒါကဘာကိုဆိုလိုလဲဆိုရင်သူတို့က NDIS ရဲ့အစည်းအဝေးရေးဆွဲထားတဲ့အဖွဲ့ရဲ့20ရာခိုင်နှုန်းမှပါရှိတာပါ။ NDIS မှာမှတ်ပုံတင်ထားတာက8ရာခိုင်နှုန်းသာရှိနေတယ်လို့ Settlement Service International ကပြောဆိုပါတယ်။ဒါကြောင့် National Disability Insurance Scheme ကထောက်ပံ့ငွေနဲ့ Multilingual Disability Hub ကိုတည်ထောင်ထားခဲ့တာဖြစ်ပါတယ်။ဘာသာစကား14ခုအတွက်တယ်လီဖုန်းနဲ့ website ကနေဝင်ရောက်ကြည့်နိုင်ဖို့အတွက်ဖြည့်ဆည်းပေးထားတာဖြစ်ပါတယ်။ဒီဝန်ဆောင်မှုအများဆုံးသုံးတဲ့လူမျိုးစုတွေကတော့ Vietnamese, Mandarin နဲ့ Arabic လူမျိုးအဖွဲ့တွေဖြစ်ပါတယ်။ NDIS မှာမိမိအကျုံးဝင်လာလို့သိရှိဖို့အတွက် Vietnamese ဖုန်းဆက်သူတယောက်က9ချိန်တောင်ဆက်တယ်လို့ Settlement Service International က Karen Bevan ကပြောဆိုပါတယ်
။ Talk about disability, reduce the stigma and isolation that still exists around disability for many communities and also support communities to actually use the services that are available and make sure that people, you know, are able to exercise their right to support.
လူမျိုးစုအဖွဲ့များစွာထဲမှာမတန်ဆွမ်းတာနဲ့ပတ်သက်လာရင်ယခုဆက်ရှိနေတဲ့ကိရဲ့ပြောဆိုတာနဲ့အထူးကြံတာတို့ရောကြဖို့အတွက်တစ်ချိန်တည်းမှာရရှိနေတဲ့ဝန်ဆောင်မှုတွေကိုတကယ်တမ်းအသုံးပြုဖို့လူမျိုးစုတွေကိုအားပေးရမှာပါပြီးတော့လူတွေကထောက်ပံ့မှုပေးတာတွေကိုရပိုင်ခွင့်အတွက်ချီးကပ်ရန်လွယ်ကူဖို့လိုအပ်ပါတယ်အစိုးရဝန်ဆောင်မှုပေးတာတွေကိုရပိုင်ခွင့်နဲ့သူတို့လိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့တေချာအောင်လှုံ့ဆော်ပေးဖို့ပါ။ Australian ဒေသလောက်ကမတန်မဆွမ်းဖြစ်နေတယ်လို့ခံမှန်းပြောဆိုထားပါတယ်။ယဉ်ကျေးမှုနဲ့ဘာသာစကားကွဲပြားတဲ့လူမျိုးစုတွေဒီစနစ်ထဲဝင်ရောက်ရှာဖွေကြည့်တဲ့နေရာမှာမကြာခဏဆိုသလိုအခက်အခဲကြုံတွေ့ရတယ်လို့People with Disability Australia ကJeff Smith ကပြောဆိုပါတယ
်။ The NDIS is often a complicated and even impenetrable system at times and obviously called communities and Aboriginal and Torres Strait Islander peoples can find like all of us difficulties in accessing.
တခါတရံမှာ NDIS စနစ်ကရှုပ်ထွေးပြီးဝင်ရောက်ကြည့်ဖို့ကမလွယ်ကူပါဘူး။ဒီဝန်ဆောင်ပေးတဲ့စနစ်ထဲကိုဝင်ရှာဖို့က CALD လူမျိုးစုတွေနဲ့ Aboriginal နဲ့ Torres ရေလက်ကြားကလူတွေအတွက်ခက်ခဲတဲ့ဆိုတာကထင်ရှားနေပါတယ်။ယ ယခုလောလောဆယ်မှာဒီဘာသာစကားမျိုးစုံနဲ့အချက်လက်တွေပေးတဲ့ဝန်ဆောင်မှုတွေထဲမှာဌာနေတိုင်းသားဘာသာစကားတွေမပါရှိသေးပါဘူး Aboriginal နဲ့ Torres ရေလက်ကြားကလူတွေအတွက်ဝန်ဆောင်မှုပေးတာကအောက်ရောက်နေတယ်လို့ Miss Bevan ကလက်ခံပါတယ်2012ခုနှစ်က Australia Bureau of Statistics ရဲ့ဒေတာတွေအရဆိုရင်ဌာနေတိုင်းသားမဟုတ်သူများထက်ဌာနေတိုင်းသားအသက်ရွယ်ပိုင်းအားလုံးမှာမတန်ဆွမ်းဖြစ်တဲ့နှုံးကပုံမမြင်မာနေတာကိုတွေးရှိရတယ်လို့ဆိုပါတယ်ဒီစနစ်ရဲ့ဖွဲ့စည်းတိဆောက်ပုံကိုကြီးမားစွာပြောင်းလဲဖို့လိုအပ်နေတယ်လို့ Mr. Smith ကဆိုပါတယ
် Being for example a woman from culturally and linguistically diverse communities that puts them in a more adverse position than anotherperson like myself, a white male with a disability. So we need to work harder at turning those...
ဥပမာပြရရင်ယဉ်ကျေးမှုနဲ့ဘာသာစကားကွဲပြားတဲ့လူမျိုးစုကမျိုးသမီးကကျွန်တော်လူမတန်ဆွမ်းအသားဖြူအမျိုးသားလူလူတယောက်ထက်စာရင်သူမကပုံမဆိုးဝါးတဲ့အနေအထားမှာရှိနေမှာဖြစ်ပါတယ်။ဒါကြောင့်ဒီစနစ်ကိုပြန်လဲပြောင်းပေးဖို့ပိုလို့စူးစမ်းလှုပ်ဆောင်မှုလိုအပ်နေပါတယ်။မတန်ဆွမ်းမှုနဲ့ဩစတြေးလျကိုရောက်လာတဲ့ဒုက္ခသည်တွေနဲ့မိုက်ဂရန့်တွေအထူးပုံမိုးလို့အထောက်ကူလိုတယ်လို့ The Settlement Council of Australia ရဲ့အုပ်ချုပ်ရေးမှူး Tammy Wolf ကဆိုပါတယ
် I think that's where specialist refugee and migrant services are able to help because initiatives like the multicultural hub enable communities to accessthose disability supports in language and from a service that specializes in supporting their communities refugees and new migrants and has a much broader understanding of the barriers they face
to pilo pe tha de dukkha de ne migrant wan samu dre ga kunyi nai me lo chama tin ma re ba chang le so do multicultural hub ye che mu bong so song che lo sa u song ywe pe da gaလူမျိုးစုတွေသူတို့ဘာသာစကားနဲ့မတန်ဆွမ်းထောက်ပံ့မှုတွေကိုဝန်ရှာဖွေကြည့်ဖို့လှုံ့ဆော်ပေးနိုင်ပြီးသူတို့လူမျိုးစုဒုက္ခသည်တွေနဲ့ migrant အသစ်တွေကိုအထူးလှုံ့ဆော်ပေးနေတဲ့ဝန်ဆောင်မှုကနေရရှိနိုင်ပြီးသူတို့တွေဘလို့အတားဆီးတွေနဲ့ရင်ဆိုင်ရလဲဆိုတာကိုပုံမိုကျေပြန့်စွာနားလည်နိုင်ပြီးဘယ်လိုကူညီရင်အကောင်းဆုံးဖြစ်မလဲဆိုတာကိုသိနေပါတယ် NDIS ကိုNational Disability Insurance Agency အမျိုးသားမတန်ဆွမ်းသူများအာမခံ agency ကပါဝင်သူများကိုတသမတ်ထင်းနဲ့အရေးသွေးကောင်းတဲ့အတွေ့အကြုံမျိုးရရှိစေဖို့လှုံ့ဆော်ပေးဖို့ဆုံးဖြတ်ထားတယ်လို့ဆိုပါတယ် agency ကထပ်လောင်းပြောဆိုတာက NDS မှာပါဝင်သူ 5.5 ရာခိုင်နှုန်းကျော်က Aboriginal နဲ့ Torres ရေလက်ကြားကလူများဖြစ်ပြီးဒါကမျှော်လင့်ထားတဲ့ဝင်ရောက်ပါရှိတာရဲ့တိုင်းတာမှုနဲ့နှီးကပ်တယ်လို့ဆိုပါတယ်။သောရရှင်များခင်ဗျာအစိုးရရဲ့အမျိုးသားမတန်ဆွမ်းသူများအာမခံထောက်ပံ့ငွေပေးတာကအတော်များများပြစ်တင်ပြောဆိုခံနေရတာတွေရှိနေပါတယ်။တချို့ကတကယ်မတန်ဆွမ်းသူများထောက်ပံ့ငွေရရှိဖို့က form အမျိုးမျိုးတွေဖြည့်ရတာတချို့ကလည်းရာသင့်ပါရဲ့နဲ့ညှင်းပယ်ခံရတာတွေရှိတယ်လို့သိရှိရပါတယ်။ဒါကြောင့်အစိုးရအနေနဲ့ဒီအခက်အခဲတွေပြည့်ပြည့်သွားအောင်အတန်းတိုင်းဆုံးလုပ်ပေးဖို့လိုအပ်တယ်လို့ပြောဆိုရင်း SPS သတင်းဌာနက Stephanie Cossetti ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
SPS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10:00နာရီမှာနှာစင်နိုင်ပါတယ်နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TVonline ဒါမှမဟုတ် SBS radio app ကနေတဆင့်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
် Tell us what you think like us on Facebook or follow us on Twitter